Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ10ရက်စနေနေ့ညနေခင်း VOA စီစဉ်လေးကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေ6လိုက်ခွဲကနေ9လိုက်ထိလိုင်းဒိုမီတာ19.25လို့ကနေတရထုံးလွှင့်ပေးနေပါတယ်ကျွန်မဤတန်စမဒီညနေခင်းအတွက်စီစဉ်လေးကိုတင်ဆက်ပေးတော့မှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညနေခင်းနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်တရုတ်နိုင်ငံကိုလာရောက်လက်ပတ်ဖို့တရုတ်သမ္မတရှီကျင်းဖင်ကဖိတ်ကြားတာကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကလက်ခံလိုက်ပါတယ်ဆွေဒင်နိုင်ငံမှာတောက်ကြံတွေကထရက်ကားနဲ့ဝင်ရောက်တိုက်ခတ်မှုဟာအကြမ်းဖက်သမားတွေအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ဆွေဒင်ဝန်ကြီးချုပ်ကပြောလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့မြို့တော်မနီလာကန်ယူရန်ဒေသမှာတော့ပြင်းအား 5.3 ကနေ 5.9 အဆင့်ရှိတဲ့ငလျင်3ခုဇက်တိုက်လှုပ်ခတ်သွားခဲ့ပါတယ်အခုလိုမြန်မာနိုင်ငံကသတင်းတွေကိုဒီကနေ့ညနေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းပြီးမှသောတာရှင်တွေနားဆင်ကြမှာကတရုတ်မြန်မာနှစ်နိုင်ငံကြားစီးပွားရေးကုန်သွယ်ရေးစတဲ့မိတ်ဖက်ဆက်ဆံရေးတွေမှာပိုခိုင်မာအားကောင်းအောင်အရှင်းချင်းကြိုးစားနေတယ်ဆိုတဲ့အကြောင်းကို
ဒီလိုအပ်တဲ့အထက်မှာဟိုအတိုင်းငါဘုတ်ကိုဖြစ်ပြီးသွားတယ်အခုသမရာကြီးသွားတယ်ပေါ့နော်နောက်တစ်ခါအတိုင်းငါသွားဖို့ရှိပါတယ်သွားတာကလည်းပြေုံနေတယ်ဒီဘောတော်ကတော့အစီဝေးတန်းဆက်ဆက်
ငငတော့တိုင်းပင်ကယုံညွန့်ကြရေးမှုချုပ်ဦးစော်ထိပ်ကခုလိုပြောသားတာကိုမကြခင်မှာပြေစုံနာဆင်ကြမှာပါဒါပြင်စီးပွားနိုင်ငံကဓာတ်ရုတိုက်ခိုက်မှုအပေါ်မှာအမေရိကန်ရဲ့တုံ့ပြန်ချက်စတဲ့သတင်းတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရီးယားနိုင်ငံနဲ့နန်းလောင်တို့ကကြီးညာပေးသွားပါမယ်ရှင်
ရုရှားရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့ Syria ကအစိတ်တန်ငွေနဲ့တိုက်ခိုက်မှုကြောင့်အရသာ100လောက်သေဆုံးခဲ့တယ်လို့အပြစ်တင်ပြီးဒါရုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ Syria ကိုအမေရိကန်ကပယ်ထိန်တပ်ဒုံးကျည်နဲ့ပစ်ခတ်တုံ့ပြန်ခဲ့တာဟာအမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးအတွက်ချိန်ချောက်မှုဖြစ်လာနေပါတယ်။ဒီတိုက်ခိုက်မှုဟာအမေရိကန်နဲ့ရုရှားတို့ရဲ့ဆက်ဆံရေးကိုအကြီးအကျယ်ပျက်စီးစေတာမျိုးဖြစ်လာနိုင်တယ်လို့တောက်ကြံဒီအစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့သလိုဒီလိုလှုပ်ဆောင်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ကြောင်းရုရှားအစိုးရထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားဝေဟင်မှာရုရှားနဲ့အမေရိကန်စစ်လေယာဉ်တွေကြားမတော်ဆဖြစ်မဲ့ပြဿနာကိုရှောင်ရှားဖို့သဘောတူညီထားတာကိုရုရှားကဆိုင်းငံ့ထားလိုက်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနစ်ကီဟေလီကတော့တောက်ကြံနေကုလသမဂ္ဂအရေးပေါ်အစည်းအဝေးမှာဆီးရီးယားအရေးနဲ့ပတ်သက်ပြီးတော့ဆီးရီးယားသမ္မတဘရှားအာဆတ်ကရုရှားကိုအယူလုံနေတာဖြစ်နိုင်တယ်လို့ပြောပါတယ်။သူကဒါရုလက်နက်တွေကိုရုရှားမသိအောင်ဖွက်ထားတာမို့ရုရှားကသူ့ကိုစီးရီးအကူအညီတွေပေးနေတာဖြစ်နိုင်တယ်လို့ပြောခဲ့တာပါ။အမေရိကန်စစ်တပ်ကရုရှားနိုင်ငံတဲကိုပယ်ထိန်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးတော့ဒါဟာဆီးရီးယားအစိုးရတပ်တွေကိုအမေရိကန်ရဲ့ပထမဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားလေတပ်စခန်းပေါ်အမေရိကန်ကမီဇိုင်းဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဟာလုံးဝတရားမျှတတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားပါရယ်ဆီးရီးယားပြည်သူတွေအပေါ်ဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်လို့အမေရိကန်ကလက်တုံ့ပြန်ခဲ့တာလို့ပြောပြီးနောက်ထပ်လိုအပ်လာရင်လည်းတိုက်ခိုက်သွားမှာဖြစ်တယ်လို့ဆိုပါရယ်အစ်လစ်ပြည်နယ်ထက်ကခန်ဆခွန်မြို့ပေါ်ကအစိတ်တန်းဝဲတွေနဲ့တိုက်ခိုက်ဖို့အတွက်ဘရှားအယ်အာဆတ်အစိုးရတပ်တွေဟာရှက်ဂရတ်လေတပ်စခန်းကိုအုံပြုခဲ့တယ်လို့အမေရိကန်အစိုးရကပြောပါရယ်အာဆတ်အနေနဲ့ဓာတ်ရုပ်လက်နက်တွေတုံးတဲ့အတွက်အကျိုးဆက်မခံစားရဘူးဆိုတဲ့အခြေအနေမျိုးအမေရိကန်ကလက်မခံနိုင်တော့ဘူးလို့တန်အမတ်ကြီးနစ်ကီဟေလီကပြောပါရယ်ဆီးရီးယားမှာကနတစ်ဖွင့်နိုင်ရေးအတွက်နိုင်ငံရေးနည်းနဲ့အဖြေရှာနိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းကလုပ်ရမယ်လို့လည်းဆိုပါရယ်သမ္မတအာဆတ်ဘက်ကစစ်ကူတိုက်ပင်းနေတဲ့ရုရှားကတော့အမေရိကန်ရဲ့လုပ်ရဟာနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်ခဲ့တာလို့ပြောပါရယ်ဒါဟာရန်လိုတဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုတန်အမတ်ကြီးကလုံခြုံရေးကောင်စီကိုပြောပါရယ်ဆီးရီးယားကလည်းအမေရိကန်ရဲ့လေကြောင်းတိုက်ခတ်မှုဟာဥပဒေချိုးဖောက်တဲ့ရန်လိုတဲ့အလို့ရဖြစ်တယ်လို့ဆိုပါရယ်ဆီးရီးယားအရင်နဲ့ပတ်သက်ရင်ရုရှားနဲ့ရည်တည်ချက်တူတဲ့တရုတ်နိုင်ငံကတော့စီးရီးအရဆောင်ရွက်မှုတွေဟာအလုံမဖြစ်ပဲဆီးရီးယားပြည်သူတွေခံစားနေရတဲ့အခြေအနေကိုပိုးပြီးသားစိုးစေလိမ့်မယ်လို့ပြောပါရယ်ဆီးရီးယားကိုအခုလိုတိုက်ခိုက်တာဟာအမေရိကန်အနေနဲ့လိုအပ်ရင်စစ်ရေးအင်အားသုံးဖို့အဆင်သင့်မယ်ဆိုတာမြောက်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကိုပြင်ထန်တဲ့တင်းစကားပါလိုက်တာလည်းဖြစ်တယ်လို့သမ္မတအိုဘားမားလက်ထက်ဒုနိုင်ငံခြားရေးဝန်ကြီးဟောင်းတိုနီဘလင်ကင်ကပြောပါရယ်
တရုတ်နိုင်ငံဘေကျင်းမြို့ကိုအခုနှစ်နောက်ပိုင်းမှာလာရောက်လည်ပတ်ဖို့တရုတ်သမ္မတရှီကျင်းဖင်ကဖိတ်ကြားတာကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကလက်ခံလိုက်ပါတယ်။ဒါပေမဲ့လည်းဒီခီးစဉ်နဲ့ပတ်သက်ပြီးတော့ရက်အတိအကျကိုတော့မတတ်မသေးပါဘူး။အမေရိကန်သမ္မတထရမ့်ရဲ့ဖလော်ရီဒါပြည်နယ်မှာရှိတဲ့မာရာလာဂိုပန်းဖြေစခန်းမှာခေါင်းဆောင်တို့တွေ့ဆုံခဲ့ကြပြီးအမေရိကန်အစိုးရအဖွဲ့ဝန်ကြီး3ရဲ့သတင်းလာရှင်းလင်းပွဲအတွင်းဒီသတင်းကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါကိုတရုတ်အစိုးရပိုင်းမီဒီယာတွေကလည်းအတည်ပြုပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးတော့တခြားအချက်လက်အသေးစိတ်တွေကိုတော့ထုတ်ပြန်ပြောဆိုခဲ့ခြင်းတော့မရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိစ္စမှာယက်တရာလုပ်ငန်းစီမံကိန်းတွေရှိတယ်လို့ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ကလည်းသတင်းတော်တွေကိုတောက်ကြနေကပြောပါတယ်ဒီအစီအစဉ်ကအမြန်အကောင့်ထဲပေါ်လုံဆောင်မဲ့အစီအစဉ်ဖြစ်တယ်လို့လည်းသူကပြောပါတယ် ဒီတွဲဆုံဆွေးနွေးမှုအတွင်းမှာခေါင်းဆောင်တို့ဟာမြောက်ကိုရီးယားနိုင်ငံကိစ္စကိုဆွေးနွေးခဲ့ကြပြီးတော့မြောက်ကိုရီးယားရဲ့လက်နက်တည်ဆောက်မှုပြဿနာဟာအလွန်ကိုစိုးရိမ်စရာကောင်းတဲ့အဆင့်ကိုရောက်နေတယ်ဆိုတာကိုသဘောတူခဲ့ကြတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံလုံးကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့တဲ့ဇုံဖြစ်ဖို့အတွက်ဆက်လက်ကြိုးပမ်းလှုပ်ဆောင်သွားမှာဖြစ်ကြောင်းအဲ့ဒီယီမန်ကျအောင်မြင်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့လည်းသဘောတူခဲ့ကြရဲလို့လည်းပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့လူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးဘလောက်အထိကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြရဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးခင်ဗျာ
။ဆွီဒင်နိုင်ငံစတော့ခ ோம் မြို့ထဲမှာတောက်ကြတဲ့ကလူရှုပ်တဲ့ဈေးဝယ်ဆန္ဒလို့အုပ်ထဲထရက်ကားတစ်စင်းနဲ့ဝင်တိုက်တဲ့လောက်ရဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ဆွီဒင်ဝန်ကြီးချုပ်ကပြောပါရဲ။ဒီတိုက်ခိုက်မှုမှာလူ၄ဦးသေဆုံးပြီးတော့15ဦးဒဏ်ရာရသွားခဲ့တာပါ။ဝင်တိုက်ခဲ့တဲ့ကားကိုမောင်းခဲ့သူလို့ယုံကြည်ရတဲ့သူဦးကိုဖမ်းဆီးလိုက်တယ်လို့ရဲတို့ကစနေနေ့မှာပြောပါရယ်။အဲ့ဒီထရက်ကားထဲမှာပောက်ကွဲရေးပစ္စည်းတွေပါတဲ့အိတ်တလုံးတွေ့ရတယ်လို့တချို့သတင်းဌာနတွေကဆိုပါရယ်။ဆွီဒင်ဝန်ကြီးချုပ်စတီဖန်လော့ဖန်ကတဟအကြမ်းဖက်သမားသူရဲ့တိုက်ခိုက်မှုဖြစ်တယ်ဆိုတာသိချတယ်လို့ပြောပါရယ်။အခင်းဖြစ်ရာနေရာကိုလည်းဝန်ကြီးချုပ်သွားရောက်ပြီးတော့ဖျောင်းနိုင်ထွန်းဖမ်းဆီးချခဲ့တာပါ။အကြမ်းဖက်ဝါရဟာဒီမိုကရေစီရဲ့အားပျော်ရအောင်လုပ်ဖို့ရည်ရွယ်တာဖြစ်ပေမဲ့လို့ဒီရည်ရွယ်ချက်မျိုးဆွီဒင်နိုင်ငံမှာဘရောမှရမှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်ကပြောပါရယ်။ဆွီဒင်နိုင်ငံကအစိုးရရုံးတွေမှာဒီကနေ့အလံတဝက်လွင့်ထူပါရဲတဟာနောက်ဆုံးဖြစ်ပေါ်တဲ့တိုက်ခိုက်မှုဖြစ်ပြီးအလားတူတိုက်ခိုက်မှုမျိုးတွေပြင်သစ်တောင်ပိုင်းနစ်မြို့ပရတိန်နိုင်ငံလန်ဒန်မြို့နဲ့ဂျာမနီနိုင်ငံဘာလင်မြို့တို့မှာလည်းဖြစ်ပွားခဲ့ပါရတယ်။အရင်တိုက်ခိုက်မှုတွေကတော့ IS ဂျမ်ဖက်သမားတွေကိုထောက်ခံတွေကသူတို့လောက်ရအဖြစ်ပြောဆိုခဲ့တာပါ။ရှူတင်နိုင်ငံကတိုက်ခိုက်မှုကိုတော့ဘယ်သူမှသူတို့လက်ချက်အဖြစ်ထုတ်ပြောတာမရှိသေးပါဘူး။အခင်းဖြစ်တဲ့နေရာကတပ်ပုံအရလူအုပ်ထဲဝင်တိုက်ခဲ့တဲ့ trucker ဟာ Spandrup BR လုပ်ငန်းပိုင်ကဖြစ်ပြီးတော့အဲ့ဒီနေ့အစောပိုင်းမှာအပိုင်စီးခံရတာလို့ပြောပါရရှင်။
ဒီအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။ EAO တိုင်းဒေသကြီးငုံမြင့်အတွင်းမှာဧပြီလ9ရက်နေ့ကဆက်လီတစဉ်တိမ်းပေါက်ခဲ့တာကြောင့်လူ20ထပ်မနေသေဆုံးသွားတယ်လို့ဒေသခံအာနာပိုင်တွေကပြောလိုက်ပါတယ်။ဒီခီးတဲ့တင်ဆက်လီဟာပသိမ်ဒီကြောက်ငူဆိုတဲ့နေရာမှာကြောက်တွေတင်ဆောင်ထားတဲ့ဆက်လီနဲ့တိုက်မိပြီးနေမြုပ်ခဲ့တာဖြစ်တယ်လို့လည်းအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။အခုချိန်ထိတော့လူ9ဦးပျောက်ဆုံးနေသေးဖြစ်ပြီးတော့30ကိုကယ်တင်နိုင်ခဲ့တယ်လို့ဒေသခံအာနာပိုင်တွေကပြောပါတယ်။ဒီဆက်လီနေမြုပ်တဲ့ချိန်မှာဆက်လီပေါ်မှာခီးတဲ့80ထပ်မနည်းပါဝင်တယ်လို့ယူဆကြအောင်။ EAO တိုင်းရဲတပ်ဖွဲ့ကလည်းပြောပါတယ်။ဆက်လီပေါ်မှာပါတဲ့သူတွေထဲမှာပသိမ်မြို့ကမင်္ဂလာဆောင်ကိုသွားပြီးပြန်လာတဲ့သူတွေလည်းပါဝင်ကြပြီးတော့အများစုကရွာတရာတွေကဖြစ်တယ်လို့လည်းအဲ့ဒီရဲရရှိကပြောပါတယ်။မြန်မာနိုင်ငံမှာရေရင်နစ်မြုပ်မှုတွေဟာမကြမကြဖြစ်လေရှိပြီးတော့ပြီးခဲ့တဲ့နှစ်ကလည်းသခိုင်းတိုင်းဒေသကြီးချင်းနှင်းမြစ်အတွင်းမှာဟ ோம் လင်းမြို့ကနေမုံရွာကိုခုံမောင်းလာတဲ့အောင်စိုးမိုးကျော်ရေရင်နစ်မြုပ်ခဲ့တာကြောင့်လူ80ကျော်တိဆုံးခဲ့ပါသေးတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဖလော်ရီဒါပြည်နယ်ကမာရာလာကိုအပန်းဖြေအရာမှာတွေ့ဆုံစဉ်လူခွင့်ရေးအကြောင်းပြောဆိုဖို့တရုတ်တက်ကြွလှုပ်ရှားသူတွေကမျှော်လင့်နေပါတယ်။ဖန်စီထင်းထင်းခံနာရတဲ့လူခွင့်ရေးရှင်နေလီဟိန်ပင်းနဲ့ဇနီးဖြစ်သူဝမ်ဂွေလင်းတို့ကလူအခွင့်ရေးတက်ကြသူဟူဂျိုင်းတို့ကတရုတ်နိုင်ငံတွင်လူအခွင့်ရေးဆိုင်ရာကိစ္စရပ်နှစ်ခုအပေါ်အထူးစိုးရိမ်ကြောင်း VOA ကိုပြောပါရယ်။ဒါရီကတော့2015ခုနှစ်ဇူလိုင်လ9ရက်နေ့က709 incident လို့လူသိများတဲ့လူအခွင့်ရေးဆိုင်ရာလှုပ်ရှားမှုနဲ့ဆက်ဆက်နေတဲ့အုပ်စု3ခုကလူတွေကိုဖမ်းဆီးအရေးယူမှုနဲ့ဘာသာရေးဆိုင်ရာယုံကြည်မှုကြောင့်နှိပ်စက်ညှဉ်းပန်းခံရတဲ့ကိစ္စရပ်တွေဖြစ်ပါရယ်။ဒီမိုကရေစီအရေးထောက်ခံအားပေးလို့2009ခုနှစ်မှာထောင်သန်း17နှစ်ချခံထားတဲ့ Nobel ညင်ကြားရေးဆုရှင်လူစင်ဘိုးနဲ့2014ခုနှစ်မှာခွဲထွက်ရေးလှုပ်ရှားမှုကြောင့်တတတကျွန်းကြခံထားတဲ့တရုတ်နိုင်ငံထဲကလူနည်းစုဝီဂါလူမျိုးအီဟမ်တိုတီတို့ကိုလွတ်ပေးဖို့လဲတက်ကြွလှုပ်ရှားသူတွေကလိုလားနေကြတာပါနိုင်ငံတော်လုံခြုံရေးနဲ့တည်ငြိမ်အေဂျင်ရေးခိုင်မာဖို့အတွက်ဆိုပြီးတော့တမရရှိအစိုးရအဖွဲ့က2012ခုနှစ်ကလေးကလူမှုအခြေပြုအဖွဲ့အစည်းတွေအပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်လာတာဖြစ်ပါတယ်ရှင်းနေရလူခွင့်ရသမားတွေကိုဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းကဝေဖန်နေကြပေမဲ့လည်းတရားဥပဒေအတိုင်းလိုက်နာဆောင်ရွက်တာဖြစ်တယ်ဆိုပြီးတရုတ်တို့ကအစဉ်တစိုက်ပြောဆိုလာတာဖြစ်ပါတယ်
။ဒီဘက်ဖုံးတော်ကြီးဒလိုင်လာမားကအနာဂတ်မှာသူ့ရဲ့အရရာကိုဆက်ခံမဲ့သူကိုရွေးချယ်ဖို့ကသူ့ကိုယုံကြည်ကိုးကွယ်တဲ့ဒီဘက်ပြည်သူတွေကဆုံးဖြတ်မှာဖြစ်တယ်လို့ပြောလိုက်ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ကတာဝန်မြို့မှာသူ့ကိုထောက်ခံသူထောင်ပေါင်းများစွာနဲ့စနေနေ့ကတွေ့ဆုံစဉ်ပြောခဲ့တာမှာတော့သူ့နေရာကိုဆက်ခံမဲ့သူနဲ့ပတ်သက်ပြီးတော့သူ့အနေနဲ့သိရှိထားတာမရှိဘူးလို့ညွှန်ဆိုသွားခဲ့ပါတယ်။သူ့နေရာမှာဆက်ခံမဲ့သူဟာအမျိုးသမီးတယောက်ဖြစ်နိုင်လားလို့မေးတဲ့အပေါ်မှာတော့သူကအမျိုးသမီးလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောသွားပါတယ်။တရုတ်ဆိုရခေါင်းဆောင်ပိုင်းကတော့တိဘက်ဖုံးတော်ကြီးလိုင်လာမှာပြန်လည်သွားခဲ့ရင်သူ့နေရာမှာဆက်ခံမဲ့သူကိုရွေးချယ်ခံရဖို့ကသူတို့မှာ အာနာရှိတယ်လို့ပြောပါတယ်တိဘက်ဖုန်းတော်ကြီးလိုင်လာမားဟာတရုတ်နိုင်ငံဘက်ကကန့်ကွက်နေတဲ့ဂျာမာပဲအိန္ဒိယနိုင်ငံအရူနာချာပရာဒက်ရှ်ပြည်နယ်ကိုသတင်းတစ်ပတ်ကြာတောင်းအောင်နေတာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟောမြို့မှာအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုအတွင်းစစ်သွေးကြဆရာကိုရဲတွေကတုတ်တင်လိုက်တယ်လို့ပါကစ္စတန်အကြမ်းဖက်မှုတမ်းမြန်ချင်းမိုးရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်လူ73ဦးတေဆုံးခဲ့တဲ့လာဟောမြို့လက်တလောအသေးခံဘုံဘွယ်တိုက်ခိုက်မှုတစ်ခုမှအဓိကပါဝင်ပတ်သက်သူလဲတေဆုံးသူထဲမှာပါဝင်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်
The Voice of America, VOA. ကွယ်နယ်နဲ့နယ်လောင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ Syria နိုင်ငံကဓာတ်ရုတိုက်ခိုက်မှုပေါ်အမေရိကန်ရဲ့တုံ့ပြန်ချက်ကိုတင်ဆက်ပေးကြပါမယ်။မင်းကနိုင်ငံကြားရေးဝန်ကြီး Rex Tillerson ဟာရုရှားနိုင်ငံမော်စကိုမြို့တော်ကို April 12ရက်နေ့မှာတွားရောက်မှာဖြစ်ပါတယ်။စီးပွားနိုင်ငံမှာအစိုးရရဲ့အစိတ်တန်းငွေတိုက်ခိုက်မှုကြောင့်ရဲသားတွေရာခနဲနဲ့ချီးပြီးစေဆုံးရလို့စီးပွားလေတက်စခန်းကို American ပြည်အောင်စုကဒုံးကျည်နယ်ပြစ်ခတ်တိုက်ခိုက်ခဲ့ပြီးရပိုင်းကြမှာမင်းကနိုင်ငံကြားရေးဝန်ကြီးကရုရှားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။သမ္မတ Bashar al-Assad ရဲ့စီးပွားအစိုးရဆက်ပြီးတော့ထောက်ခံမှုတွေပေးနေရတဲ့ပတ်သက်ပြီးတော့ရုရှားအနေနဲ့ပြန်သုံးသပ်ဖို့ကို Mr. Tillerson ကတိုက်တွန်းမှာဖြစ်ပါတယ်။ VOA သတင်းတော် Nikki Chan ပေးပို့တဲ့သတင်းကိုမန်အေးဒနာကျော်ကပြောပြပေးပါမယ
်စီးရီးယားနိုင်ငံမှာသဘုံတွေထိမ့်ချုပ်ထားတဲ့အစ်တလီပြည်နယ်အတွင်းစီးရီးယားအစိုးရကအစိတ်ငွေ့နဲ့တိုက်ခိုက်မှုကြောင့်လူ100မကသေဆုံးခဲ့ရတဲ့ဖြစ်ရပ်ဖြစ်ပွားပြီးနောက်ရပိုင်းအတွင်းမှာပဲအမေရိကန်ကဒုံးကျည်နယ်တိုက်ခိုက်ခဲ့တာပါအစိမ့်ငွေကြောင့်တေဆုံးရသူတွေတဲ့ကလေးအများကြီးပါဝင်ပါတယ်။အဲ့တိုက်ခိုက်မှုမတိုင်ခင်ကတော့စီးရီးယားသမ္မတဘက်ရှယ်အယ်အာဆက်ရဲ့အနာဂတ်ကိုစီးရီးယားပြည်သူတွေကပဲဆုံးဖြတ်ပေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောထားတာပါ။ဒါမဲ့လည်းတိုက်ခိုက်မှုလည်းဖြစ်သွားရောစီးရီးယားနဲ့ဒီသမ္မတအဆက်အစိုးရကိုထောက်ခံမှုပေးနေတဲ့ရုရှားတို့ကိုသူကအပြစ်တင်စကားပြောသွားခဲ့ပါတယ
်။ There is no doubt in our mindsand the information we have supports that Syria, the Syrian regime under the leadership of President Bashar al-Assad are responsible for this attack.
Syria နဲ့တမရဘရှားအာဆတ်အစိုးရကဒီတိုက်ခိုက်မှုကိုလှုံ့ဆော်နေဆိုတာသတင်းအတိအကျရထားသလိုပဲသိလဲသိကြပါတယ်။ဒါနဲ့ဆက်ဆက်ပြီးတွေးကြည့်တော့ရုရှားအစိုးရအနေနဲ့အာဆတ်အစိုးရကိုဆက်လက်ထောက်ခံမှုပေးနေတာကိုတေချာပြန်သုံးသပ်ဖို့တိတ်အရေးကြီးတယ်ဆိုတာတွေ့ရပါတယ်။
Mr. Tillerson ကရုရှားအစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်မော်စကိုမြို့တော်ကိုမတွားရောက်ခင်ရက်ပိုင်းအလိုမှာပဲအဲ့လိုပြောသွားတာပါ။ဒီ Syria အစိုးရကဒါရုပစ္စည်းတုံးပြီးတော့အစိတ်တန်ငွေနဲ့တိုက်ခိုက်မှုက American သမ္မတ Trump အစိုးရနဲ့ရုရှားအကြားမှာအစပြုနေတဲ့ဆက်ဆံရေးအတွက်အဓိကစိန်ခေါ်မှုကြီးတစ်ခုဖြစ်တယ်လို့ American တန်တမန်ဟောင်းတဦးကပြောပါတယ
်။ It is vital that the US corrects course and that the current administration moves quickly.from a set of alarming and ignorant comments to having a real policy and strategy
ဒီဖြစ်နေတဲ့လမ်းကြောင်းကိုပြင်ဆင်ဖို့အမေရိကန်မှာအထူးတာဝန်ရှိပါတယ်လို့ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဒန်နီယယ်ဘတ်ကပြောသွားပါတယ်သူကပဲဆက်ပြီးတော့အမေရိကန်အစိုးရအနေနဲ့ဘယ်သူ့ကိုမှဂရုမစိုက်ပဲထင်ရှားတွေပြောနေမယ့်အစားတကယ်အစိုးရတည့်ရဲ့အနေနဲ့မူဝါဒတွေမဟာဗျူဟာတွေချမှတ်ပြီးတော့ကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်အနှုတ်လက္ခဏာပြနေတဲ့ပူတင်ရဲ့ခရက်ကိုရော့နေတော့အောင်လုပ်ဖို့ကင်တွယ်ရပါမယ်လို့ဆိုပါတယ်ယူကရိန်းနိုင်ငံရေးနဲ့ပတ်သက်ရင်တော့ Miss သဘောတူညီချက်ပါစီမင်းတွေကိုရုရှားတရားအကောင့်ထဲပေါ်လှုပ်ဆောင်ဖို့အတွက် Mr. Tillerson ရုရှားကိုတွန်းအားပေးလိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်ဒါကလည်းဥရောပကမဟာမိတ်တွေနဲ့တန်းတူအမေရိကန်ရဲ့ရည်တည်ချက်ဖြစ်ပါတယ်။အမေရိကန်ဆိုင်ရာဥရောပသမဂ္ဂကိုယ်စားလှယ်အကြီးအကဲ David O'Sullivan ကအခုလိုသုံးသပ်ပါတယ
်။ The conversations we've had with the administration on this subject as on and many others has been very reassuring and we have no such indication and I think
ဒီကိစ္စအပေါ်ဝင်ကိစ္စရတော်တော်များများနဲ့ပတ်သက်လို့အမေရိကန်အစိုးရနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးကြတာတော်တော်တေချာတည်လိုက်ရပါတယ်။ရုရှားကိုတက်ခတ်ပိတ်ဆို့မှုရှော့ပေါ်ပေးမဲ့ပုံမရပါဘူး။ပြီးတော့ဒီလိုကိစ္စရေးရမျိုးတွေနဲ့ပတ်သက်ရင်အမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂကြားမှာအတူတကွရက်တည်နေစေပါပဲလို့အမေရိကန်နိုင်ငံဆိုင်ရာဥရောပသမဂ္ဂကိုယ်စားလှယ်အကြီးအကဲကပြောသွားတာပါ။အမေရိကန်အစိုးရဟာလက်တွေ့ကျပူးပေါင်းဆောင်ရွက်မှုတွေမှာရုရှားအစိုးရနဲ့လက်တွဲလုပ်ကိုင်ခြင်းပဲလေ။နိုင်ငံတကာရဲ့အစည်းအမင်းတွေကိုဖောက်ဖျက်လာရင်တော့ရုရှားကိုထိထိရောက်ရောက်နဲ့တာဝန်ယူခိုင်းမှာဖြစ်တယ်လို့အမေရိကန်အစိုးရကပြောပါရရှင်။
မင်းအင်တာနက်ကြော်တင်ဆက်ထားတာပါခုတစ်ခါမှာတော့တရုတ်မြန်မာဆက်ဆိုင်နဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံရုံးကပြောကြားချက်တွေကိုကိုးကားပြီးတော့တင်ဆက်ပေးကြပါမယ်တရုတ်မြန်မာနှစ်နိုင်ငံကြားစီးပွားရေးကုန်သွယ်ရေးယင်းနှိမ့်မြုံနှံမှုမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်အဖြစ်ပုံမခိုင်မအားကောင်းလာအောင်နှစ်နိုင်ငံဆက်ဆံရေးကိုပို့ပြီးတော့အချိန်မြင့်ကြိုးပမ်းနေတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ကပြောဆိုလိုက်ပါတယ်အခုဆိုရင်မြန်မာသမ္မတဦးထင်ကျော်ဟာတရုတ်နိုင်ငံကိုတွားရောက်နေတယ်လို့လာမယ့်မေလဆန်းမှာလဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်မှာလဲဖြစ်ပါတယ်။အဓိကကတော့နိုင်ငံပေါင်းများစွာပါဝင်မဲ့တရုတ်နိုင်ငံရဲ့ပိုလမကြီးနဲ့ကပတ်လမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံပါဝင်ရေးကိုလည်းအဓိကထားဆွေးနွေးကြမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒီကြောင့်အသေးစိတ်ကိုမတ်စုမုံကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်။
ဟုတ်ပါတယ်တရုတ်သမ္မတရှီဂျင်းပင်ရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့ဇနီးတော်ဆုစုလင်တို့ဦးဆောင်တဲ့မြန်မာနိုင်ငံကိုစားပြုချစ်ကြည်ရေးကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံကိုဧပြီလ6ရက်နေ့ကနေ17ရက်နေ့အထိ6ရက်တာခီးစဉ်ဖြင့်ရောက်ရှိလည်လာနေကြပါတယ်သူရဲ့ခီးစဉ်တွင်မှာတရုတ်သမ္မတရှီဂျင်းပင်အပြင်ဝန်ကြီးချုပ်လီကေချန်နဲ့တရုတ်ပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံမှုရှိနေပါတယ်သမ္မတဦးထင်ကျော်တရုတ်နိုင်ငံကိုသွားနေတယ်လို့လာမယ့်မေလဆန်းမှာလည်းနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တရုတ်နိုင်ငံဘီလ်ဂျင်းမြို့မှာကျင်းပတဲ့ One Belt One Road ထိပ်သီးအစည်းအဝေးတက်ရောက်ဖို့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရလည်းဖြစ်နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ
်။ဆိုရတဲ့အထက်မှာအတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ပြီးတော့အခုသမ္မတရုံးတွားရပါတော့နော်။နောက်တစ်ခါအတိုင်ပင်ခံတွားဖို့ရှိပါတယ်။တွားရတာလည်းတရုတ်နိုင်ငံရဲ့ One Belt One Road အစည်းအဝေးတက်ဆက်ဆက်ပြီးတွားတာဖြစ်ပါ။မေလာအလဲပါ။ One Belt One Road တရုတ်နိုင်ငံရဲ့အဲ
တရုတ်မြန်မာနှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်ဖြစ်စီးပွားရေးကုန်သွယ်ရေးယင်းနှိမ့်မြုံနဲ့ယင်းနှိမ့်မှုပုံမှုအခိုင်မာအားကောင်းလာအောင်နှစ်နိုင်ငံဆက်ဆံရေးကိုပိုအချိန်မြင့်ကြိုးပမ်းနေတယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံရုံးကပြောထားတာပါ
တရုတ်နိုင်ငံကကျွန်တော်တို့ကတော့နိုင်ငံကြားရေးမူဝါဒရဲ့စီးရုံးနဲ့ဆက်ဆံရေးကောင်းမွန်လို့အေမီဂျင်၅နိုင်ငံပြီးရင်ကျွန်တော်တို့နေကျန်းသောချစ်ပေးမှုတွေရဲ့နောက်ချက်ကသက်သွမ်းမှာပူအောင်မြောက်ပူအောင်ဖာရေးမိဖက်ဒါကနိုင်ငံကြားမှာပူအောင်ဖာရေးတက်မှတ်ထုတ်တာ
အခုလိုမျိုးမြန်မာသမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကိုယ်တိုင်တရုတ်ခီးစဉ်တွားရောက်ဖို့ရှိနေတဲ့တရုတ်မြန်မာနှစ်နိုင်ငံကြားစီးပွားကုန်သွယ်ဆက်ဆံရေးနဲ့နှစ်နိုင်ငံကြားစီမံကိန်းတွေပူးပေါင်းဆောင်ရွက်ဖို့ဆောင်ရွက်နေတဲ့အနေအထားကိုတော့တရုတ်နိုင်ငံအခြေဆိုင်တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်ဇော်ကအခုလိုသုံးသပ်ပါတယ်
ပူလမ်းမှာစထွက်တဲ့နေရာကိုစသွားတာပဲအဲ့ဒီမှာတွေ့တဲ့ဟာတွေပဲသူရေးထားတာရှိတယ်နောက်ဆွေးနွေးတာတွေကတော့ခုနမြေဆုံကိစ္စတို့အဲပိုလမ်းမကိစ္စတို့ကတော့ဆွေးနွေးမဲ့အထက်မဟုတ်ချပါမှာပဲလေအဲ့တော့မြေဆုံကိစ္စကတော့အဲသူတို့အနေနဲ့ကတရုတ်အနေနဲ့ကတော့တခြားနီလန်းငယ်ပြန်ပြီးဖာတာထေးတာလှုပ်ထားကြင်တာတွေရှိနိုင်တယ်ပိုလမ်းမကတော့အစတွေကရှိပုံရတယ်ဘာဖြစ်လို့လဲဆိုတော့ခုမင်းမအဲအမြန်ယထားဖွံ့ဖွဲနေရသတင်းကပြောသွားတာတရုတ်ပြည်ကနေပြီးတော့ရွှေလီကိုဖျက်ဖောက်ပြီးတော့သူတို့ကော်ရီဒေါ်လမ်းမကြီးဖွင့်မယ်လीတရုတ်ရဲ့ဗမာရဲ့ဘင်္ဂလားဒေ့ရှ်ရဲ့နောက်ပြီးပါကစ္စတန်ရဲ့အဲပေါက်တဲ့လမ်းကြီးဖွင့်မှာအဲ့တော့တရုတ်ပြည်ကရွှေလီထိလမ်းတလမ်းဖောက်တာအဲ့ဒီကိုရောက်မယ်လို့ပြောတယ်။နောက်တရုတ်ကအဲ့ခွန်မြင်ကနေပြီးတော့ချင်းရွှေဟော်ကိုဖြတ်ပြီးတော့ကြောက်ဖြူထိရောက်မယ်လမ်းတလမ်းလည်းဖောက်မယ်လို့အဲ့လိုပြောတာပဲအပြေးထားအမြန်လမ်းနေ။အဲ့တော့ဒါတွေအားလုံးကသူကဒီပိုလမကြီးရဲ့လက်တက်တွေပေါ့နော် tributary တွေပေါ့အဲ့ဒါတွေအကုန်ချောက်လုတ်ဖို့သူတို့စီမံကိန်းတွေတော့ရှိနေတာပဲအဲ့ဒါတွေကိုအခိုင်အမာစီစဉ်မယ်ခင်ဗျာ
။ခုဒီတရုတ်နဲ့မြန်မာနဲ့ကြားမှာရှိနေတဲ့ဒီစီမံကိန်းစီမံချက်တွေရဲ့အမြင့်ဆုံးလိုမျိုးဆိုဒေသခံငါကန့်ကွက်တာရှိတယ်။လက်ပတောင်းဆိုလို့ရှိရင်လည်းအခုရက်ပိုင်းမှာပြန်ပြီးတင်းမာမှုတွေလည်းရှိနေတော့ဒီတရုတ်မြန်မာနှစ်နိုင်ငံကြားမှာပေါ့နော်အန်ဒီရှေ့ဆက်သွားမဲ့စီမံကိန်းတွေရဲ့အခြေအနေကဘလို့များဆွေးနွေးနိုင်ကြည့်ရှိပါလဲအန်ဒီဟုတ
်။ဆွေးနွေးပါပါ။ဘာဖြစ်လို့လဲဆိုတော့ဟိုကျမတို့ဗမာပြည်သူတွေအနေနဲ့ဟိုတရုတ်ပြည်ပေါ်မှာတရုတ်နိုင်ငံပေါ်မှာတရုတ်ရဲ့စပွားရေးလုပ်ငန်းတွေပေါ်မှာအမြင်မကောင်းဘူးဆိုတာသူတို့သိပါတယ်တရုတ်ပြည်က။ဒါပေမဲ့တခြားနိုင်ငံနဲ့ဆိုင်ရင်အများကြီးတော်တယ်ကျမတို့ဗမာပြည်သူတွေကလေ။တရုတ်နဲ့ပတ်သက်လို့အမြင်မကြည်လင်တာရှိရယ်ကျမတို့ပြည်သူတွေကဒါတော့ခေါခေါရန်ရန်လည်းမဟုတ်ဘူး။ကြံ့ကြံ့နန်းနန်းလည်းမရှိတော့သူတို့လုံမှာပါဒီကိစ္စတွေက။
တောင်တရုတ်ပင်လယ်အရေးပါဝင်အာရှပိုလမ်းမကြီးဖောက်လုံနိုင်ရေးစတဲ့စီမံကိန်းတွေအတွက်တရုတ်နိုင်ငံအနေနဲ့မြန်မာပါဝင်အာရှနိုင်ငံအနေနဲ့ဆက်ဆက်ရေးပို့မှုခိုင်မာအားကောင်းလာအောင်လှုံ့ဆော်လာနေတဲ့အနေအထားတွေနဲ့ပတ်သက်လို့လည်းဒေါက်တာလှကျော်ဇော်ကအခုလိုရှင်းပြပါတယ
်နောက်တစ်ခုကတရုတ်ကသူတို့အခုတော့သူတို့မျှော်မှန်းချက်ကြီးကြီးထားနေတာကတောင်တရုတ်ပင်လယ်တွင်းကဒီ Code of Conduct ပေါ့အဲအာရှနိုင်ငံများနဲ့တရုတ်နဲ့ပူးတွဲပြီးတော့လက်မှတ်ထိုးဖို့ကိစ္စတွေရှိတယ်အဲ့ဒီကတောင်တရုတ်ပင်လယ်တွင်းကရေလန်းခီးတွေနဲ့ပတ်သက်လို့အဲ့တော့ ဒီကာလကသူတို့အတွက်အခွင့်ကောင်းမယ်လို့အဲ့ဒီကိစ္စအတွက်လည်းပမာပြည်ကလက်မှတ်ထိုးဖို့လိုသေးတာဟုတ်ပမာပြည်လည်းအဲ့ဒါစီယုံနေပုံရတယ်
တရုတ်အစိုးရရဲ့2013ခုနှစ်ကအဆိုပြုခဲ့တဲ့စီးပွားရေးဆိုင်ရာပိုလန်ကြောင့်နဲ့21ရာစုရေချောင်းပိုလန်မှဒီနှစ်သွင်းအတွက်မြန်မာနိုင်ငံမှာပါဝင်မှဖြစ်ပြီးဒါဟာဆိုရင်အာရှဒေသနဲ့ဥရောပအာဖရိကစတဲ့ဒေသတွေနောက်အရင်ပိုကလန်မှဒီတလျှောက်ကနိုင်ငံတွေကြားကုန်သွယ်ရေးကွန်ရက်တစ်ခုဖြစ်လာဖို့ရှိပါတယ်နိုင်ငံတော်တော်များများပါဝင်လာပြီးဖြစ်တဲ့တရုတ်နိုင်ငံရဲ့ပိုလန်မှနဲ့ကမ္ဘာ့လမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံအနေနဲ့ဘယ်လိုပါဝင်လှုပ်ဆောင်ပေးနိုင်မလဲဆိုတာကိုလေ့လာနေတဲ့အကြောင်းတရုတ်နိုင်ငံကို6ရက်တာခီးရောက်ရှိနေတဲ့သမ္မတဦးထင်ကျော်ရဲ့ပြောကြားချက်ကိုတရုတ်ဆိုရပိုင်သတင်းတွေမှာလည်းဖော်ပြနေပါတယ်ရှင
်မဆူမန်တင်ဆက်ထားတာပါခုဆက်ပြီးတော့တရုတ်နိုင်ငံကပတ်ဝန်းကျင်ညင်းညမ်းမှုသတင်းကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံတဝန်ပတ်ဝန်းကျင်ညင်းညမ်းမှုတိုက်ဖြည့်ရေးလုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအနေနဲ့ရှန်ဟိုင်းမြို့ကမြစ်ကြောင်းရှင်းလင်းရေးအာဏာပိုင်တို့စပြီးတော့ဆောင်ရွက်မှုတွေကြောင့်မြစ်ထဲမှာကျူးကျော်နေထိုင်သူတွေပြောင်းရွှေ့ပေးရဖို့အခြေစိုက်နေပါတယ်အင်းဈေးကြီးလာတဲ့ရှန်ဟိုင်းလိုမြို့ကြီးမှာဝင်ငွေနည်းတဲ့ကျူးကျော်နေထိုင်သူတွေကနေစရာအိမ်တစ်လုံးအခန်းတစ်ခန်းရဖို့မတတ်နိုင်တာကြောင့်အခက်တွေ့နေကြပါတယ်။ AFP သတင်းတပုတ်ကိုအခြေခံပြီးတော့မတ်တင်ထက်ကပြောပြပေးပါမယ်
။တရုတ်နိုင်ငံရဲ့ဆင်းရဲနွမ်းပါလာတဲ့မွေးရမြေကိုအသက်14နှစ်အရွယ်ကနေစလို့စွန့်ခွာပြီးရှန်ဟိုင်းမှာဘဝတည်ဆခဲ့တဲ့လီချုံကင်းတယောက်ညဉ့်ညမ်းမြစ်ထဲကစွန့်ပြက်လေတစင်းပေါ်မှာကလေး9ယောက်ကိုပြုစုပျိုးထောင်ပေးနေရပါတယ်။အသက်53နှစ်ရှိပြီဖြစ်တဲ့အမိုက်သိန်းသမားလီတယောက်အခုတော့ရှင်ရှာပူမြစ်ထဲကစွန့်ပြေလေဟောင်းထဲမှာနေထိုင်နေကြတဲ့ကျူးကျော်200ရုပ်နဲ့အတူနေရာရွှေ့ပေးရမယ့်အရေးနဲ့ကြုံတွေ့နေရပါတယ်။အနာပိုင်တွေကမြစ်တန်ရှင်ရေလောက်တာကြောင့်ဖြစ်ပါတယ်။ကျူးကျော်တယောက်ဖြစ်တဲ့လီချုံကင်းကအခုလိုပြောပါတယ
်။မဟောဘယ်နဲ့ရှိတဲ့ခွန်ဟောက
်ကောင်းကောင်းမွန်မွန်နေရအောင်လို့အလုပ်တွေစူးစမ်းပန်းစားလုပ်ပြီးလှေလေးတစ်စင်ဝယ်ထားတာပါ။အိမ်မရှိလို့လှေးဝယ်တာပါ။မွေးရမြေမှာလည်းအိမ်မရှိပါဘူးဒီမှာနေနေတာ10နှစ်ကျော်20တဲကိုရောက်နေပါပြီ
နေစရာအိမ်ဖွက်ထားတဲ့လေတစင်းဝယ်နိုင်ဖို့အမေရိကန်ဒေါ်လာ2900နဲ့ညီတဲ့တရုတ်ယွန်ငွေ2000လောက်ရဖို့ချစ်ချစ်ကုတ်ကုတ်နဲ့နှစ်နဲ့ချီစုကြရတာပါအိမ်စည်းကခေါင်ခိုက်နေတဲ့တရုတ်နိုင်ငံရဲ့စီးပွားရေးမြို့တော်ရှန်ဟိုင်းမှာနေစရာအိမ်တစ်လုံးဝယ်ဖို့တော်ရုံလိုမကတ်နိုင်ပါဘူးလေပေါ်မှာအိမ်ဖွက်နေထိုင်နေသူတို့ဖြစ်တဲ့ဂျန်စီဖာကအခုလိုပြောပါတယ
်မေးလို့လားရှာပတော့ဒီကမှာချူချာချ
င်းရှာနေစရာလည်းမရှိပါဘူးရှာလည်းမရှာနိုင်ပါဘူးတက်တာအိမ်ရာအားလုံးကိုလည်းဖြိုချထားတာပါဒီလန်းနာကအိမ်တွေအားလုံးကိုဖြိုချထားတာပ
ါနိုင်ငံတော်ပတ်ဝန်းကျင်ညဉ့်ညမ်းမှုတိုက်ဖြည့်ရေးဆောင်ရွက်မှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့ရှန်ဟိုင်းမြို့ကမြစ်ကြောင်းကိုအစိုးရကရှင်းလင်းဖို့စီစဉ်ထားတာပါအာနာဘိုင်းတို့ရှင်းလင်းမဲ့ရှင်ရှာပူမြစ်ထဲမှာကျူးကျော်နေထိုင်သူတွေကမြစ်တွင်းကိုအငြိအကျေးတွေဆွန့်ပစ်တယ်နောက်မြေရှန်နာနဲ့တရားမဝင်အဆောက်အုံတွေဆောက်လုပ်နေထိုင်တယ်လို့အာနာပိုင်တို့ကပြောဆိုတာဖြစ်ပါတယ်။ကျူးကျော်နေထိုင်သူတူဖြစ်တဲ့ဝမ်ကင်းဟွာကတော့အခြေအနေအရနေနေရတာလို့အခုလိုပြောပါတယ
်။မဆလာကုန်းစတီမာကုန်းစတီယန်ဆိုတဲ့စီဒီစနစ်ဖုန်း
ဖုန်း။ဒါကကနေတော့အိမ်ခါကတတ်တာရတတ်တာကြောင်းမော်တော်ဘုတ်လေးဝယ်ထားတာပါ။ပတ်စံလဲစုဖို့ပါဗျာ။ခလေးတွေကငယ်သေးတယ်လေ။ဒါကကတိတ်များတာမဟုတ်ဘူး။ကျွန်တော်တယောက်ပဲငွေရှာရတာ။မိမကခလေးတွေကိုစောင့်ရှောက်ဖို့အလုံးမလုံးနိုင်ဘူးလေ။ဘာလို့ရမှန်းတော့မသိတော့ပါဘူးမိဘတွေကလည်းရှိခလေးတွေကလည်းရှိနေပါသေးတယ
်နောက်လှေတွေနဲ့ကျူးကျော်နေထိုင်သူတူဖြစ်တဲ့ဖန်းယူမီကတော့ရှေ့ရက်အတွက်တွေးပြီးတော့ပူပန်နေသူပါအ
မေနေဖန်းမှာဒီဘောမကဲနော်မဆွေးနေကြတာပါအမေဆွမ်းနေကြလို့မနေကြတော့ကဲနော
်ဘာလို့ရမယ်မမသိတော့ပါဘူးမောက်ထုတ်ခံရလို့ကတော့တခြားလဲသွားစရာနေရာမရှိဘူးရှင်ဒီမော်တော်ဘုတ်လေးကကျမတို့ရဲ့အိမ်ပါဒီကနေသာနှစ်ထုတ်ခံရလို့ကတော့တခြားသွားနေစရာလည်းတကယ်ကိုမရှိတာပ
ါရှန်ဟိုင်းမြို့မှာကအသေးဆုံးအိမ်တစ်လုံးအတွက်အိမ်ငှားကကတလကိုရွှေငွေ3000ဈေးပေါက်ပါတယ်လာမဲ့အေဘီလလေပိုင်းမှာကျူးကျော်နေထိုင်သူတွေလှေတွေကနေထွက်သွားဖို့အာဏာပိုင်တွေကညွှန်ကြားထားတာပါလှေတစင်းကိုရွှေ3000အယောပေးမယ်လို့အာဏာပိုင်တွေကကန့်လန့်ထားပေမဲ့အများစုကတော့စွန့်ခွာသွားဖို့ညှင်းဆန်ထားကြပါတယ်ရှင်
လာမယ့်ကြာသပတေးနေ့ဧပြီလ13ရက်နေ့ဟာဆိုရင်မြန်မာနိုင်ငံမှာတကြံကြရောက်ပြီဖြစ်ပါတယ်။ရုပ်ပိတ်ရက်တွေလျှော့ချတာ၊မန္တဆောက်လုပ်မှုတွေကန့်တတ်တာတွေနဲ့တကြံမတိုင်ခင်ကတည်းကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနှစ်တကြံကိုဘယ်လိုဖြတ်သန်းကြပါမလဲ။နိုင်ငံရဲ့ကြက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာအခြေခံလူတန်းစားတွေရောတကြံနှစ်တစ်ခုပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝင်ရောက်ဆွေးနွေးနိုင်မယ့်အခြေအနေရှိပါသလား။ဒီကြောင်အခုလာမယ့်စနေညတိုင်းရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0932318555ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ ဖားလို့ရနိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
တဒရှင်နေနေနဲ့မကြခင်နိုင်ပိုင်းတွင်မှာတင်ဆက်ပေးမယ့်9နိုင်စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ခုတစ်ခါမှာတော့တကြံကြိုတိလက်ဆောင်အနေနဲ့မျိုးကြော်မြိုင်နဲ့ထရီစီတို့တီးဆိုထားတဲ့အမတ်တရတကြံတချင်းကိုနားဆင်ကြအောင်ပါရှင်။ဒါရှင်လေး VOA ရဲ့တကြံအကျိုးဒေတာဆောင်ကိုကြည့်ညတ်ကြလိုက်မယ်လို့မျှော်လင့်ပါတယ်။ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ်ရှင
်။ရုရှားရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့ဆီးရီးယားကအစိမ့်ငွေနဲ့တိုက်ခိုက်မှုကြောင့်ရသား100လောက်သေဆုံးခဲ့တယ်လို့ပြစ်တင်ပြီးဒါရုလက်နက်တိုက်ခိုက်ခဲ့တဲ့ဆီးရီးယားကိုအမေရိကန်ကပယ်ထိန်တပ်ဒုံးကြီးနဲ့ပြစ်ခတ်တုံ့ပြန်ခဲ့တာဟာအမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးအတွက်ချင်းချောက်မှုဖြစ်လာနေပါတယ်ဒီတိုက်ခိုက်မှုဟာအမေရိကန်နဲ့ရုရှားတို့ရဲ့ဆက်ဆံရေးကိုအကြီးအကျယ်ပျက်စီးစေတာမျိုးဖြစ်လာနိုင်တယ်လို့တောက်ကြနေအစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြခဲ့တယ်လို့ဒီလိုလှုပ်ဆောင်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းရုရှားအစိုးရကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဆီးရီးယားလီဒါစ်ခန့်ပေါ်အမေရိကန်ကမစ်ဆောဒုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဟာလုံးဝတရားမျှတတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားခဲ့ပါတယ်တရုတ်နိုင်ငံဘေကျင်းမြို့ကိုအခုနဲ့နောက်ပိုင်းမှာလာအောင်လေပတ်ဖို့တရုတ်သမ္မတရှီကျင်းဖင်ကဖိတ်ကြားတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်ခံလိုက်ပါတယ်ဒါပေမဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးရက်တိကျကိုတော့မသတ်မှတ်သေးပါဘူးခင်ဗျာဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့ထဲမှာတောက်ကြနေကလူရှုပ်တဲ့ဈေးဝယ်ဆန္ဒလူအုပ်ထဲကိုထရက်ကားစင်းဝင်တိုက်တဲ့လောက်ရဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ဆွီဒင်ဝန်ကြီးချုပ်ကပြောလိုက်ပါတယ်ဒီတိုက်ခိုက်မှုမှာလူ၄ဦးသေဆုံးပြီးတော့15ဦးဒဏ်ရာရသွားခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့မြို့တော်မနီလာမြို့နားကကမ်းရိုးတန်းဒေသမှာပြင်းအား9ကနေ 5.9 အဆင့်ရှိတဲ့ငလျင်3ခုလှုပ်ခတ်ခဲ့ပါတယ်ဒီငလျင်3ခုစလုံးဟာမိနစ်30အတွင်းမှာဖြစ်သွားခဲ့တာဖြစ်ပါတယ်ငလျင်ကြောင့်လူတွေအဆောက်အအုံတွေပေါ်ကနေလမ်းတွေပေါ်ကိုကြောက်လန့်ကြထွက်ပြေးခဲ့ကြတာကိုရုပ်သံတွေမှာတွေ့ရပေမဲ့ဘယ်လောက်ထိထိခိုက်ဒဏ်ရာပျက်စီးရတယ်ရှိခဲ့တယ်ဆိုတဲ့သတင်းကတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာ
တဲ့ engine ကိုကိုရနိုင်ကကြီးညာပေးကြတာပါဒီညနေတွေ season ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးတော့ engineer ကတော့ avoided zone ဖြစ်ပါတယ်ကျမအီတန်စမရှင် view american တန်ညပိုင်းမြန်မာဘာသာ season တွေကိုည9:00-10:00အထိ line to meter 24.25 နဲ့52တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ် view ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပါကျမရှင်လုံးကြပါစေရှင်
This program has come to you from the Voice of America, Washington.